င်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံး The New Humanitarian စာဆောင်မှာဇန်နဝါရီလ15ရက်နေ့ကဖော်ပြခဲ့တဲ့မြန်မာနိုင်ငံမှာပြည်သူ့ကျန်းမာရေးမလုံနိုင်တော့လို့ TV ငှက်ဖျားနဲ့ HIV ရောဂါဖြစ်ပွားမှုတွေမြင့်တက်နေတဲ့အပြင်ဆေးမတိုးတဲ့ငှက်ဖျားရောဂါပိုးအသစ်ပေါ်ထွက်လာပြီးတစ်ကမ္ဘာလုံးကိုပြန့်နှံ့သွားနိုင်တဲ့အနေအထားရှိနေတဲ့အကြောင်းဆောင်းပါးကိုတင်ပြပါမယ် Delta News Agency ကနေလေ့လာစုံစမ်းရေးသားထားတဲ့ဒီဆောင်းပါးမှာမွန်ပြည်နယ်ကလာမင်းလို့ခေါ်တဲ့ကျမ်းမာရေးဝန်ထမ်းမင်းကလေးဟာစစ်တပ်ကအာဏာသိမ်းထားတဲ့နောက်ပိုင်းမှာငှက်ဖျားရောဂါအကျိတ်20ကျော်ခံစားခဲ့ရပြီးသူဟာချင်းနှောင်မရှိဘဲအိပ်ရလို့အခုလိုဖြစ်ရတာလို့ပြောတဲ့အကြောင်းဖော်ပြပါရတယ်။ပိုသက်ဆေးစိန်ထားတဲ့ချင်းနှောင်လိုမျိုးငှက်ဖျားရောဂါမဖြစ်အောင်ကာကွယ်ပေးနိုင်တဲ့ပစ္စည်းတွေစစ်တပ်ရဲ့ဂိုဒေါင်တွေထဲမှာအများအများရှိနေပေမဲ့လည်းစစ်ကောင်းဆောင်တွေဟာဒီလိုပစ္စည်းတွေတော်လှန်ရေးတပ်ဖွဲ့တွေလက်ထဲကိုရောက်သွားမှာကိုစိုးရိမ်နေတဲ့အတွက်မဖြန့်မြူဝဲထားတာလို့ဒေါက်တာစုစည်းလို့နာမည်လွှဲပေးထားတဲ့ပြည်သူ့ကျန်းမာရေးဝန်ထမ်းဆရာဝန်ကပြောပါရယ်အခုလိုစစ်ကောင်းဆောင်ရဲ့လွှဲမှားတဲ့လုပ်ရက်တွေနဲ့ငှက်ဖျားလူနာတွေကိုပြုစုကူတာမှုကောင်းကောင်းလုပ်မပေးနိုင်ရင်ဆေးတံကိုခံနိုင်တဲ့ငှက်ဖျားပိုးအသစ်ပေါ်ထွက်လာပြီးအခြားနိုင်ငံတွေကိုပါပြန့်နှံ့သွားဖို့ဖြစ်နိုင်ခြေရှိနေတဲ့အကြောင်းဒေါက်တာစုစည်းကပြောပါရယ်အခုချိန်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ဖြစ်လာတဲ့ထိခိုက်နစ်နာမှုတွေထဲမှာစစ်ရေးတိုက်ခိုက်မှုတွေကနေနေဆုံးခွာပြီးထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေဟာချင်အောင်မရှိပဲဖြစ်တယ်လို့အိပ်ရတဲ့အတွက်ကြောင့်ငှက်ဖျားရောဂါဖြစ်ပြီးအသက်သေဆုံးရတာတွေဟာလူတွေသတိမထားမိကြတဲ့စစ်ပွဲရဲ့ဆိုးကျိုးတစ်ခုဖြစ်လာနေတယ်လို့ဆောင်းပါးကဆိုပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်နောက်ပိုင်းငှက်ဖျားရောဂါဖြစ်ပွားမှုအလွန်များပြားလာပြီးငှက်ဖျားဆောင်သေဆုံးမှုနှစ်တိုင်းတိုးလာနေပါတယ်ဆေးတံကိုခံနိုင်တဲ့ငှက်ဖျားပိုးကူးစက်ခံရတာတွေဟာလည်းပိုများလာနေပါတယ်ကုလသမဂ္ဂရဲ့စည်းရင်းတွေအရဆိုရင်2020ကနေ2022ခုနှစ်အတွင်းမြန်မာနိုင်ငံမှာငှက်ဖျားနဲ့ TB ရောဂါဖြစ်ပွားမှု9ဆလောက်ထိတိုးလာပြီးအခြားအဖြစ်များတဲ့ကူးစက်ရောဂါတစ်ခုဖြစ်တဲ့ HIV ကူးစက်မှုကလည်း10ရာခိုင်နှုန်းထိတိုးလာတယ်လို့ဆောင်းပါးကဆိုပါတယ်2023ခုနှစ်မှာလည်း HIV ရောဂါတဲ့အသစ် 1,000 လောက်ထပ်တိုးလာနိုင်ပြီးတော့ဒီရောဂါနဲ့ဆက်ဆက်ပြီးတော့အသက်ဆုံးရှုံးရတဲ့သူ 6,000 လောက်ထိရှိနိုင်တယ်လို့ကုလသမဂ္ဂကနေခန့်မှန်းတွက်ချက်ထားပါတယ်စစ်တပ်ကအာဏာမသိခင်က HIV ရောဂါတဲ့ 38,000 လောက်ကို ART ဆေးပုံမှန်ပေးနိုင်ခဲ့တယ်လို့လည်းဆိုပါရယ်။ဒါကြောင့်ရောဂါထိန်းချုပ်ဖို့စူးစမ်းမှုတွေကိုရော့သွားတဲ့အခါမှာအကျိုးဆက်ကိုမြန်မာပြည်ကပဲခံရမှာဖြစ်တယ်လို့ဒေသရင်းနိုင်ငံတွေကမ္ဘာနိုင်ငံတွေအထိပါရောဂါပြန့်နှံ့သွားနိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရှိသူ Leslie Lotha ကပြောပါရယ်။တိုက်ပွဲတွေနဲ့နိုင်ငံရေးအခြေအနေမတည်ငြိမ်မှုတွေပြင်ဆေးရုံစည်းကမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပိတ်မတ်ထားတိုက်ခိုက်မှုတွေအကူအညီပေးရဖွဲ့တွေကိုခရီးသွားခွင့်ကန့်တတ်ထားတာတွေဆေးဝါးနဲ့ယောဂါကာကွယ်ရေးသုံးပစ္စည်းတွေဖြန့်ဖြူးလို့မရအောင်ကန့်တတ်ထားတာတွေကြောင့်မြန်မာနိုင်ငံအနှံ့မှာပြည်သူ့ကျန်းမာရေးဆောင်ရွက်ချက်တွေလုံးဝရပ်ဆိုင်းနေတဲ့အကြောင်းဒီတိုင်းဆက်သွားနေရင်တော့အိမ်နီးစက်နိုင်ငံတွေကိုပါထိခိုက်လာနိုင်တဲ့အကြောင်းကြွယ်နေသူတွေကပြောပါရယ်စစ်တပ်ကအာဏာမသိခင်ကငှက်ဖျားရောဂါလုံးဝကင်းစင်တဲ့အခြေအနေရောက်ဖို့ရည်မှန်းချက်အောင်မြင်မဲ့လမ်းကြောင်းပေါ်မှာရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပေမဲ့အခုချိန်မှာတော့မြန်မာပြည်သူ38သန်းလောက်ဟာငှက်ဖျားရောဂါကူးစက်ခံရနိုင်တဲ့အခြေအနေရောက်လာနေတယ်လို့ဆောင်းပါးမှာဖော်ပြပါဗျ။ဒါကြောင့်ဒီပြဿနာဟာမြန်မာနိုင်ငံတစ်ခုတည်းထိခိုက်မှာမဟုတ်ဘဲပတ်ဝန်းကျင်ကိုလည်းထိခိုက်လာမယ်လို့အိန္ဒိယနိုင်ငံတွေသတိပြုတဲ့အကြောင်းဒေါက်တာအိုယွန်ဆိုတဲ့ပြည်သူ့ကျန်းမာရေးပညာရှင်ကသတိပေးထားပါဗျ။အခုဆက်လက်ပြီးတရုတ်ရုပ်ရှင်မင်းသားဝမ်ဆင်မြန်မာနိုင်ငံကိုလိန်လယ်ခေါ်ဆောင်သွားခံရတဲ့ဖြစ်ရကြောင်းထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကိုထိခိုက်တဲ့အကြောင်းဖော်ပြထားတဲ့ဇန်နဝါရီလ15ရက်နေ့ထုတ် The New York Times ဆောင်းပါးကိုဖော်ပြပါမယ်။မကြာခင်ကတရုတ်မင်းသားဝမ်ဆင်ဟာထိုင်းနိုင်ငံကနေရုတ်တရက်ပျောက်သွားပြီးမြန်မာနိုင်ငံဘက်ကငွေလိမ်လုပ်ငန်းတွေစီကနေကယ်တင်ခဲ့ရတဲ့အဖြစ်ပြက်ပြီးမှတရုတ်နိုင်ငံသားတွေအသုံးများတဲ့ဝေဘိုလူမှုကွန်ရက်မှာထိုင်းနိုင်ငံကိုသွားဖို့လုံခြုံမှုရှိမရှိပြောဆိုညှဉ်းခုံမှုတွေပြင်းထန်နေပါတယ်အခုဆိုရင်တရုတ်နိုင်ငံသားတွေထိုင်းနိုင်ငံကိုသွားရောက်လည်ပတ်ဖို့ကြောက်လန့်နေကြပြီးစီစဉ်ပြီးသားခရီးစဉ်တွေဝယ်ပြီးသားလေယာဉ်လက်မှတ်တွေကိုလည်းဖျက်သိမ်းနေပါတယ်ခရီးသွားအေဂျင်စီတွေစီကိုလည်းစုံစမ်းမေးမြန်းတာတွေဇက်တိုက်ကြုံနေရတယ်လို့ဆောင်းပါးကဆိုပါတယ်2024ခုနှစ်မှာထိုင်းနိုင်ငံကိုတရုတ်နိုင်ငံသား9တန်းလောက်ထိသွားရောက်ခဲ့ကြပြီးအရေးတော့အများဆုံးဖြစ်ပါတယ်အခုလိုထိုင်းနိုင်ငံကိုမသွားဖို့ပြောဆိုမှုတွေကြောင့်ထိုင်းအာဏာပိုင်တွေဟာဖိအားတွေကြုံနေရပြီးထိုင်းအစိုးရအနေနဲ့လည်းတရုတ်ခီးသွားတွေရဲ့ယုံကြည်မှုကိုပြန်ရအောင်လုပ်ဖို့ထိုင်းခီးသွားလုပ်ငန်းရှင်တွေကတိုက်တွန်းတာကိုဆောင်းပါးမှာဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။